အမေရိကန်ပြည်အစုကစာတင်ညနေမှာပြစ်ခတ်မှုတွေကြောင့်ထိခိုက်နစ်နာခဲ့ရသူကျောင်းသားတွေမိဘတွေနဲ့အပြန်အလှန်သဘောထားပလဲခဲ့ကြတဲ့ဆစ်လုရှားစရာတွေးဆမှုတွင်စာတင်ငန်းတွေကပညာရေးဝန်ထမ်းတွေကိုလက်နက်တပ်ဆင်ပေးမဲ့စစ်ကူကိုသမ္မတဒေါ်နယ်ထရန့်ကထောက်ခံလိုက်ပါတယ်။စစ်မှုထမ်းအုပ်တွေကိုစာတင်ညနေမှာဖြန့်ချက်ချထားပြီးပြဿနာကိုဖြစ်ရှင်းကောင်းဖြစ်ရှင်းနိုင်မှာဖြစ်ကြောင်းလည်းသမ္မတကပြောဆိုခဲ့တာပါ။စီစဉ်ကိုအသေးစိတ်လေ့လာဆန်းစစ်နေကြောင်းနဲ့ဒီစစ်ကူကိုသဘောကျရလားဆိုပြီးတော့လည်းသမ္မတကတွေးဆမှုတွေကိုမေးမြန်းရမှာတော့အနေချင်းကလာလက်ထောင်ပြီးထောက်ခံမှုပြသခဲ့ကြပါတယ်။စံချင်တဲ့သဘောထားနဲ့ပတ်သက်လို့မင်းမြန်ရမှာတော့စာတင်ကြောင်းတွေကပြစ်ခတ်မှုတွေရဲ့အကျိုးဆက်တွေကိုတိုက်ရိုက်ခန်းစားခဲ့ကြရတဲ့ကျောင်းသားတွေမိသားစုဝင်နဲ့ဆရာတွေအများစုပါဝင်တဲ့တမနာနဲ့တွေ့ဆုံသူလူပေါင်း40လောက်နဲ့အများစုကလက်ထောင်ပြီးသဘောမကျတဲ့အကြောင်းပြသခဲ့ကြတာပါ Florida ပြည်နယ် Parkland မြို့က Majority Stoneman Douglas ထထန်းကျောင်းမှာပြီးခဲ့တဲ့သတင်းပတ်ထဲအသက်19နှစ်အရွယ်ကျောင်းသားအောင်တယောက်ရဲ့ပြစ်ခတ်မှုကနေလွတ်မြောက်လာသူတွေပါဝင်ဆွေးနွေးခဲ့တဲ့ American ရုပ်သံ CNN ရဲ့မနေ့နောက်မယ့်ဆွေးနွေးခန်းမှာတော့ကျောင်းဆရာတွေကိုလက်နက်တပ်ဆင်ပေးမဲ့အစီအစဉ်ကိုမထောက်ခံနိုင်ကြောင်းသမ္မတရဲ့ Republican Party ကထက်လွတ်တော်အမတ် Marco Rubio ကပြည်သက်တွေကိုပြောဆိုသွားပါတယ်။ Bump Stocks လို့ခေါ်တဲ့စတက်ပြစ်နိုင်အောင်တနက်မှာတပ်ဆင်နိုင်တဲ့ကိရိယာကိုတားမြစ်ဖို့ Rifle တနက်ဝယ်ယူခွင့်ပြုတဲ့အသက်အရွယ်ကိုတိုးမြှင့်ဖို့အစီအစဉ်တွေကိုထောက်ခံပေးမယ်လဲလက်နက်ကင်ဆောင်ခွင့်ကိုပုံမတင်းကျပ်ရုံနဲ့ပြဿနာကိုဖြေရှင်းနိုင်မှာမဟုတ်ကြောင်းလဲကျောင်းသားတွေမိဘတွေနဲ့ဆရာတွေကမေးခွန်းထုတ်ရမှာထက်လွတ်တော်အမတ် Rubio ကတုံ့ပြန်ပြောဆိုသွားပါတယ်။